နေပြည်တော်မှာဒီကနေ့ကစပြီး၃ရက်ကြာပြုလုပ်မဲ့နိုင်ငံတော်စီးပွားရေးဖွံ့ဖြိုးမှုအတွက်ပြုပြင်ပြောင်းလဲဆိုင်ရာအမျိုးသားအဆင့်အလုံးုံဆွေးနွေးပွဲကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်တက်ရောက်ဖို့အစိုးရရဲ့ဖိတ်ကြားချက်အရဒေါက်တာဆန်းစုကြည်ဟာနေပြည်တော်ကိုရောက်နေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်တဲ့ဦးဝင်းတင်ကကြိုဆိုထောက်ခံလိုက်ပါတယ
်။ဒေါက်တာတက်ထားကိုကျွန်တော်ထောက်ခံတယ်ကျွန်တော်ဘာဆိုတော့အခုဒီတော့နေ့မှာလုပ်နေတဲ့ဒေါက်တာရဲ့လုပ်ငန်းတွေဟာတချို့အရာကကျွန်တော်မြန်မာဒီမိုကရေစီအဖွဲ့ချုပ်တွေဒီမှုရဲ့ကောင်းဆောင်မှုလှုပ်ရှားမှုပုံတရားနေနဲ့ကျွန်တော်ညင်းနေတချို့နေရာတွေကိစ္စတွေမှာတော့တော်သူလှုပ်ရှားနေတဲ့ကိစ္စတွေဟာပုဂ္ဂိုလ်ကြီးဩဇာလည်းနိုင်ငံကြီးဩဇာအဲ့ဒါစသည်ပေါ့ဗျာဒီဩဇာတိခါရီနဲ့သူကလှုပ်ရှားနေတာလို့လည်းမြင်တယ်အဲ့တော့ဘယ်လိုလှုပ်ရှားဖြစ်ဖြစ်တော့သူရဲ့လှုပ်ရှားမှုတွေတော်သူရဲ့ကြိုးပမ်းမှုတွေတော်သူရဲ့ဒီခြိလှမ်းနေရအကုန်လုံးကအမျိုးသားဒီမိုကရေစီဖွဲ့ချုပ်နေလက်သက်ဆိုင်နေတယ်လို့ကျွန်တော်ယူဆတဲ့အတွက်ဒါဒီအလုံးကိုတော့ကျွန်တော်ကတော့သာမားဖြစ်တော့ကျွန်တော်ထောက်ခံလာယူပါဖြစ်ပါတယ်တော်စုကဒီကဒီပွဲမျိုးကိုသွားတယ်ဆိုတာလူ300ရှိမယ်ပွဲပေါ်ရညီလာခံလူအမီးပေါ့အဲ့တော့သူ့မှာအကြောင်းပြချက်နှစ်ခုတော့ရှိရမယ်ဥပမာဦးသိန်းချင်းလူပုံကုန်မျိုးနဲ့တီးခြားတွေ့ရမယ်ဟာမျိုးကိစ္စတစ်ခုရှိမယ်နောက်ပြီးမှဒီဂျန်နဲ့ညီလာခံပုံကုန်များနဲ့တွေ့တာတစ်ခုရှိမယ်ဒါဆိုတော့သူပါတော့ဗျာဒေးဗို့စ်ရဲ့ဆွစ်ဇာလန်နုဘာလုံးမှာလုပ်တဲ့ပွဲတွေက300000တက်တာဗျာနော်အလွန်တရာသမလာတွေရောယူချင်းမင်းသားမင်းသမီးတွေရောဗားတွေကလုံးဒီဒေဝစီလာကောင်ကိုတွားတဲ့အခါမှာဒီလကားလူတိုင်းနဲ့တွေ့ဖို့ဆိုတဲ့အာမျိုးမဟုတ်ဘူးလို့ကျွန်တော်မြင်နေပေါ့ဗျာအဲ့ဒီခါကျဗာလဲဆိုလို့ရှိရင်သူ့ရဲ့တရားတွေ့ဆုံမှုကိစ္စရှိတဲ့လူတွေနဲ့တွေ့ဆုံမယ်ဆိုတဲ့ကိစ္စရှိမယ်ဒါအဓိကပြီးတော့မှတမညာအဖြစ်တော့အဲဒီညီလာကောင်မှာတက်တဲ့လူတွေနဲ့လာဟလိုဘာညာပေါ့ဗျာနှုတ်တဲ့သဘောမျိုးရှိမယ်လို့ကျွန်တော်အဲ့လိုထင်တယ်ဒါဒေဝညီလာကောင်လူသဘောမျိုးပဲကျွန်တော်ဒီမှာတွေ့ဖို့လူမယ်လို့စားတယ်အဲ့ဒါကြောင့်ဒေါ်ငန်းကြီးအဲ့ဒီကိုတွားတာဟာသူ့မှာတရားကိစ္စဖြစ်တဲ့ဥမာသမလာလိုပုဂ္ဂိုလ်မျိုးနဲ့တွေ့ဆုံဆွေးနွေးခြင်းဆိုတဲ့ကိစ္စလည်းရှိကောင်းရှိမယ်။ဒီလကမှာပုဂ္ဂိုလ်များနဲ့လာတွေ့ဆုံဆွေးနွေးခြင်းစကားပြောခြင်းဆိုတဲ့ဟာတွေလည်းရှိနိုင်တယ်ပေါ့ဗျာ။အဲ့လိုပဲကျွန်တော်တက်တယ်ဗျာ
။အခုလိုမျိုးအစိုးရဦးစီးကျင်းပါတဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲတစ်ခုကိုဒေါက်ဆန်းစုကြည်တက်ရောက်ဖို့သွားတာဟာညီညွတ်ရေးနဲ့အမျိုးသားပြန်လည်တင်းမြဲရေးအတွက်ရတဲ့အခွင့်အလမ်းတစ်ခုကနေစူးစမ်းကြည့်တာဖြစ်တယ်လို့ဝါရဲနိုင်ငံရေးသမားများအဖွဲ့ကဦးထွေးမြင့်ကသုံးသပ်ပါတယ်
။ဒါတော့ညီညွတ်ရေးနဲ့အမျိုးသားပြန်လည်တင်းမြဲရေးအတွက်သူအဆုံးအောင်ကြိုးစားပြီးတော့ဆောင်ရွက်ဖို့သူ့ services ကို offer လုပ်ထားတာပဲအဲလိုဆိုတော့တင့်မြက်ရေးအတွက်ဟာရတဲ့အခြေအနေမှာရတဲ့မြောက်ကိုအတုံးပြုပြီးတော့ပုံပြီးတော့နိစ္စအောင်လုပ်ရမှာပါပဲအဲ့ဒီအနေနဲ့ဆိုတော့ဒါအန်ကျလာလက်သဘောကျပါတယ်အားပေးပါတယ်ဒီလောက်ကြီးတဲ့လူတွေများပြရန်နဲ့ချီတက်မဲ့ဆမနာမျိုးမှာ200-300လောက်အုပ်စုတဲ့အတယောက်ဆိုရင်တော့တိတ်ပြီးတော့အကျိုးမရှိဘူးပေါ့
ဒီတော့တွင်မှာပဲသမရဦးသိန်းစင်ကဒေါက်တာဆန်းစုကြည်ကိုသမရအိမ်တော်မှာလက်ခံတွေ့ဆုံတယ်ဆိုတဲ့သတင်းတွေကြားရပါတယ်။အခုလိုသမရဦးသိန်းစင်နဲ့ဒေါက်တာဆန်းစုကြည်တွေ့ဆုံမှုကနေနားလည်မှုတွေရလာပြီးဆွေးနွေးပွဲတွေအောင်မြင်လာမယ့်လက္ခဏာဖြစ်တယ်လို့ဦးဝင်းတင်ကသုံးသပ်ပါတယ်
။ဦးသိန်းစင်နဲ့တွေ့လိုက်ခြင်းအဖြစ်ဖြူကြမှုတွေရှိနိုင်တယ်ဆိုတော့ဒါတော့ပြည်သားတွေလို့ကျွန်တော်ဆက်ပါတယ်။ဒါဆိုတော့ကျွန်တော်အစ်စ်စ်ပြက်လက်ပြီးတော့ဆောင်ရွက်ချက်တွေနိုင်ကြည့်ရဲအဲ့လိုဆောင်ရွက်တဲ့အခါမှာဦးသိန်းစင်နဲ့ခုတွေ့ဆုံဒီကြေဟာတစ်ချက်တိုးပြီးတော့ဒီကိစ္စကလာဖြိုးရည်တက်ကိုကြည့်အောင်မရှိသေးဘူးဆိုရင်တော့မှနောက်ဆက်လက်ပြီးတော့ရှင်းလင်းသွားမယ်ရှင်းလင်းပွဲတွေတက်တော့နိုင်အကျိုးရှိသွားဘူးလို့ဆိုတော့ဒီလိုသိစုလိုက်ရမယ်ဒီလိုရှင်နေတော့ဆန်းကြည့်တော့အပြန်လာနားလည်မှုတွေလည်းတိုးတက်လာတယ်လို့စားလို့ရပါတယ်နားလည်မှုတွေတိုးတက်ညွှန်လာခြင်းကလည်းရှင်းလင်းပွဲများအမြင့်အတွက်ဒါအရေးကြီးတဲ့ remix ဖြစ်တယ်လို့စားပါ
ဝါရဲနိုင်ငံရေးသမားများအဖွဲ့ကဥထွေးမြင့်ကလည်းသမရဦးသိန်းစိန်နဲ့ဒေါက်ဆန်းစုကြည်တွေ့တာဟာတိုးတက်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်
။ခုလိုသမရဦးသိန်းစိန်နဲ့ဆင်ရောက်ချင်းတွေ့ရလို့ဆိုတဲ့ခါကျတော့ဒါကောင်းပါတယ်။တွေ့ပါများတဲ့ခါကျတော့ပြောပါများတဲ့ခါကျတော့တရားနဲ့တရားခင်မင်းရင်းနှီးလာနိုင်တယ်။အဲ့ဒီဘက်မှာအခြေပြုပြီးတော့ဆက်လက်ပြီးတော့တိုးတက်ဆောင်ရွက်ဖို့အတွက်အခွင့်အလမ်းကောင်းလာတယ်လို့ပဲမြင်ပါတယ်။
အစိုးရဦးစီးကျင်းပတဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲကိုဒေါက်တာဆန်းစုကြည်တွားတက်တဲ့ကိစ္စနဲ့နေပြည်တော်မှာသမရဦးသိန်းစိန်နဲ့ဒေါက်တာဆန်းစုကြည်တွေ့ဆုံခဲ့တဲ့အပေါ်နိုင်ငံရေးခေါင်းဆောင်နှစ်ဦးရဲ့အမြင်နဲ့သဘောထားတွေစုစည်းတင်ပြလိုက်တာပါခင်ဗျာ။